ပင်ပြောင်းလဲမှုနှောင့်နှေးနေတဲ့ဌာနဆိုင်ရာဖွဲ့စည်းတွေကိုအဓိကထားချက်မှတ်ကင်တွယ်သွားမယ်လို့ပြောခဲ့တဲ့သမရတဦးဝင်းမြင့်ဟာအစိုးရဖွဲ့ဝင်ဝင်ကြီးတွေနဲ့တောက်ကြနေတာတွေ့ဆုံရမှာပြည်သူအကျိုးအတွက်ပူပေါင်းဆောင်ရွက်ကြဖို့ဝင်ကြီးတွေကိုတိုက်တွန်းခဲ့ပါတယ်။ NLD အစိုးရတက်တန်းနှစ်နှစ်ကျော်ကာလအတွင်းလက်ရှိဝင်ကြီးတွေအနေနဲ့အပြောင်းလဲတိုးတက်မှုတွေအတွက်ထိထိရောက်ရောက်မဆောင်ရွက်နိုင်ဘူးလို့ပြည်သူများကဝေဖန်နေချိန်မှာအခုသမရတဦးဝင်းမြင့်လက်ထက်ဦးစားပေးကင်တွယ်တင်တဲ့ဝင်ကြီးဌာနတွေနဲ့ပတ်သက်လို့တုံ့တက်ချက်အမြင်တွေဘယ်လိုရှိသလဲဆိုတာမတ်အင်ဂျင်နိုင်ကတင်ပြထားပါတယ်ရှင်။
သမရဟောဦးတင်ကျော်လက်ထက်ခဲကဖွဲ့စည်းခဲ့တဲ့အစိုးရဝင်ကြီးတွေနဲ့သမရတဲ့ဦးဝင်းမြင့်တွေ့ဆုံပွဲကိုဒီဇင်ဘာလ30ရက်နေ့ကနေပြည်တော်သမရအိမ်တော်မှာပြုလုပ်ခဲ့ပါတယ်။ဒီတွေ့ဆုံပွဲမှာနိုင်ငံတော်နဲ့နိုင်ငံသူနိုင်ငံသားများအကျိုးအတွက်စီစီလုံးလုံးညီညီညွတ်ညွတ်နဲ့ထမ်းဆောင်သွားကြဖို့စိတ်တူကိုယ်တူတက်ညီလက်ညီပူးပေါင်းဆောင်ရွက်သွားကြဖို့လိုအပ်ကြောင်းသမရတဲ့ဦးဝင်းမြင့်ကတိုက်တွန်းပြောကြားခဲ့ပါတယ်။ဒါပြင်သူ့ရဲ့သမရတက်တန်းကာလဝင်ကြီးဌာနတွေရဲ့လုပ်ငန်းလက်ပတ်မှုတိုးတက်မြန်ဆန်အောင်အဓိကထားဆောင်ရွက်သွားမယ်အကြောင်းကိုလည်းတောက်ချောင်းလေးကနေပြည်တော်ပြည်ထောင်စုလွှတ်တော်မှာကျင်းပတဲ့သမရအဖြစ်ကျန်းသစ္စာကျင်းစုပွဲအခမ်းအနားမိကုံးမှာသမရတဲ့ဦးဝင်းမြင့်ကပြောဆိုခဲ့ပါတယ်
။ပြည်ရင်ပြောင်းလဲမှုနှောင့်နှေးနေတဲ့ဌာနဆိုင်ရာအဖွဲ့အစည်းများကိုကျက်မှတ်ရပါလိမ့်မယ်။ရင်းရိုင်းနေတဲ့တရားရှင်ကြီးကိုကျက်မှတ်ရပါလိမ့်မယ်။အဂရိလိုက်စားမှုကိုပုံမူတိုက်ချက်ရပါလိမ့်မယ်။လူခွန်ရေးချိုးပေါက်ခံရခြင်းများကိုမြင့်တင်ကာဝယ်ရပါလိမ့်မယ်
။သမရဦးဝင်းမြင့်ဟာပြည်သူ့လွှတ်တော်ဥက္ကဋ္ဌအဖြစ်တာဝန်ယူဆောင်ရွက်ခဲ့ချိန်မှာဝင်ကြီးဌာနရဲ့အကြောင်းကိုအတော်လေးသိရှိထားပြီးသားလို့မြမနိုင်ငံရေးလေးလာသုံးသက်သူတွေကမြင်ပါတယ်။ဒါကြောင့်လည်းသူ့အနေနဲ့ဝင်ကြီးဌာနတွေကိုပြောတဲ့အတိုင်းတရားကိုင်တွယ်နိုင်တယ်လို့သုံးသက်ကြပါတယ်။ဒီနေရာမှာအဓိကစိန်ခေါ်မှုအခက်အခဲအကြီးအမားဆုံးကဗဏ္ဍာရေးစီမံခန့်ခွဲမှုအပိုင်းဖြစ်တယ်လို့နိုင်ငံရေးလေးလာသုံးသက်သူဒေါက်တာတင်မောင်တန်းကဆိုပါတယ
်။လက်ရှိဗဏ္ဍာရေးပတ်သက်ထားတာပုံဖြစ်တဲ့ကအလုပ်ဒီမထွက်အောင်ကိုလှုပ်ထားတဲ့စနစ်ဖြစ်တယ်လို့ပြောရင်ရကောင်းရနိုင်တယ်လို့ထင်တယ်။ဗဏ္ဍာရေးကော်မရှင်ဥက္ကဋ္ဌအနေနဲ့ရောစသည်တရားလုပ်မယ်ဆိုလို့ရှိရင်တော်တော်ကြီးကြောင်းနိုင်တယ်။ဒါပေမဲ့အဲ့ဒီရဲ့အလုပ်ရဲ့ပမာဏလည်းတော်တော်ကြီးဒီမနက်ကတော့ဒီနေ့ပါကြောင့်လည်းဆိုတော့ဘိုက်ကကိုအောက်ခြေအားစပြီးဆွဲတဲ့စနစ်ကိုသွားမှဖြစ်တဲ့အတွက်ကြောင့်မလို့လုပ်ဖို့ပိုင်းမူဟောင်းတွေကိုပြန်လဲတိောက်ဖို့လိုလာတယ်။အဲ့ဒီလုပ်ဖို့ပိုင်းမူဟောင်းတွေကဆက်ပြတ်နေတဲ့အခါကျတော့အရက်ပဲအဖွဲ့အစည်း NGO စနေတဲ့ပူပေါင်းဆောင်ရွက်နေတဲ့ခွန်အားပွင့်မယ်။အဲနောက်ပြီးတော့ကိုချုပ်ပိုင်းမူဖြေလျှော့တာလည်းဖြစ်မယ်။ဒါကြောင့်မို့ဒီနေ့တိုင်းဆိုတာဒီနေ့ပူပေါင်းဆောင်ရွက်တဲ့အလုပ်ကိုလုပ်ချင်အားဖြင့်ပြည်ရင်ကြောင့်လည်းသဘောဆောင်နေရတယ်တော်တော်ဖြစ်နိုင်တယ်လို့ကျွန်တော်တော့အဲ့လိုထင်တယ်
2015ရွေးကောက်ပွဲစည်းရုံးရေးကာလမှာဒေါက်တာဆက်ချီအပါအဝင် NLD ကောင်းဆောင်တွေအနေနဲ့စီးပွားရေး၊ပညာရေး၊ကျန်းမာရေးစတဲ့ကဏ္ဍတွေမှာတိုးတက်ပြောင်းလဲမှုတွေရှိအောင်ဆောင်ရွက်မှာဖြစ်တယ်လို့ကတိပေးခဲ့ကြတာပါ။အခု NLD အစိုးရတက်တန်းနှစ်နှစ်ကျော်ကြာကာလအတွင်းမျှော်လင့်သလောက်တိုးတက်မှုတွေမရှိသေးတဲ့အပေါ်သမရတဲ့ဦးဝင်းမြင့်လက်ထက်ဝင်ကြီးတက်တွေကပြောင်းလဲခန့်အပ်နိုင်မယ့်အလားအလာရှိပါသလားဆိုတဲ့မေးခွန်းကိုတော့ဒေါက်တာတင်မောင်တန်းကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။ကျောင်းဦးဝင်းညာအပြောမှန်တာတဲ့အမှန်ပြောတာကိုပို့ပြီးတော့သဘောကျတတ်တဲ့တူတူလို့ကျွန်တော်ကတော့ဒီလိုပဲသဘောပေါက်တာလေ။အဲ့တော့အမှန်ပြောတဲ့လူတွေရဲ့စကားကိုပို့ပြီးတော့နားထောင်ရင်းဟာစပြီးတော့လုပ်မယ်ဆိုရင်တော့အဲ့တော့တပ္ပရာကြီးကစပြီးဦးကြီးတီးပြီးရပါတော့။အောက်ချင်မှတကယ်ဖြစ်ပြနေတာလေ။တကယ်ဝန်ထမ်းတွေကလည်းကြောခွင့်ပေးတဲ့အမည်ပြောလို့ရှိရင်အပြောပန်နဲ့ပတ်ဝန်းကျင်ကနေအပန်ပြောတဲ့ပတ်ဝန်းကျင်ကိုကြောင်းနိုင်တယ်ဆိုလို့ရှိရင်တော့အပြောင်းလဲတွေဟာဒီကဖြစ်ပေါ်လာမှာပါ။အနည်းဆုံးလုပ်ငန်းဝင်ကိုအောင်မြင်အောင်ဆောင်ရွက်နိုင်တဲ့ပတ်ဝန်းကျင်မျိုးကိုအလေးထားဖန်တီးတယ်ဆိုလို့ရှိရင်တော့အပြောင်းလဲတွေဟာမဖြစ်စရာမရှိဘူးလို့ထင်တယ
်။မြန်မာနိုင်ငံရဲ့ဆယ်ဦးမြောက်သမရဖြစ်လာတဲ့ဦးဝင်းမြင့်ဟာတိတုလွတ်တော်ဥက္ကဋ္ဌဟောင်းဖြစ်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဝါရင့်ခေါင်းဆောင်တဦးဖြစ်တယ်လို့ဒေါက်တာဆက်ကြည့်အပေါ်သစ္စာဆောင်တည်သူဖြစ်ပါတယ်။သမရအဖြစ်ပထမဆုံးကြိမ်တွားကြတဲ့နိုင်ငံတော်မိကုံးမှာတိတုတွေလူလာနေတဲ့အပြောင်းလဲတွေအမှန်တကယ်ဖြစ်အောင်ဆောင်ရွက်သွားမယ်အကြောင်းဦးဝင်းမြင့်ကကတိပေးပြောကြားခဲ့တာပါ။ဒါကြောင့်လေဖွဲ့စည်းပုံအရအုပ်ချုပ်ရေးအာဏာမှာစစ်တပ်ရဲ့အခန်းကဏ္ဍဆက်ပြီးရှိနေတဲ့စနစ်အောက်မှာအုပ်ချုပ်ရေးပိုင်းမှာအတွေ့အကြုံအလုံးလောက်ရှိနေတဲ့သမရသစ်တဦးအနေနဲ့ထိရောက်တဲ့အပြောင်းလဲတွေဆောင်ရွက်နိုင်ဖို့အများကမျှော်လင့်နေကြပါရဲ့ရှင်။